Welcome to the Voice of America in Burmese.
မင်္ဂလာပါ ရှင် VOA American တာရဲ့ 2019 ခုနှစ်ဇွန်လ 15 ရက်ကြာသပတေးနေ့ညနေ 6:00ခွဲကနေ 9:00 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 16:25 တို့ကနေဖမ်းယူနိုင်စေနိုင်ကြပါတယ်ရှင်
ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်မင်္ဂလာညနေခင်ပါရှင်ကျမသိန်းကြီးထိုက်ပါတရားရေးအပေါ်မှာအမေရိကန်သမ္မတဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုရုရှားရဲ့ထူးဆောင်ဆန်းရေးမှုကစုံစမ်းဖို့ရှိနေပါတယ်
Recognizing
that this rate of increase in funding is not sustainable, the fiscal year 2018 budget.
အထက်လွှတ်တော်နှစ်ရက်ရှိမှာရှင်းလင်းခြေပါခဲ့တာကိုနားဆင်ကြရဖို့ရှိသလိုမြန်မာပြည်ဆိုင်ရာသတင်းလာတွေမှာတော့ဘင်္ဂလားပင်လယ်အော်မှာဖြစ်နေတဲ့မုန်တိုင်းငယ်ကြောင့်ရခိုင်ကမ်းရိုးတန်းတစ်လျှောက်မိုးဆက်ရွာနိုင်မဲ့အလားအလာထိုင်းနိုင်ငံမှာခိုလုံနေကြတဲ့ကရင်စစ်ဘေးရှောင်ဒုက္ခသည်တချို့နေရာပြန်ဖို့စီစဉ်နေတဲ့အခြေအနေလူသတ်မှုနဲ့တည်တံစီရင်ခံထားရတဲ့မြန်မာနှုတ်ဦး ခဲ့တာစတဲ့သတင်းလွှာတွေနားဆင်ကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မြင်ကြက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရနိုင်တို့ကကြေညာပါမယ်ရှင်
ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ရဲ့လှုပ်ရက်လွှမ်းမိုးခဲ့သလားဆိုတာစစ်ဆင်းနေတဲ့အထူးစုံစမ်းရေးမှုအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုလည်းစုံစမ်းသွားဖို့ရှိနေပါတယ်။ဒီစုံစမ်းစစ်ဆင်းမှုတွေနဲ့ပတ်သက်နေသူတွေကိုမေးမြန်းကိုးကားရေးသားခဲ့ကြတဲ့ Washington Post, New York Times နဲ့ Wall Street Journal ရဲ့သတင်းတွေမှာသမ္မတထရန့်ကိုပါစုံစမ်းစစ်ဆေးဖို့ရှိတဲ့အခြေအနေတွေရေးသားထားကြတာပါ။သတင်းတွေထဲမှာအထူးစုံစမ်းရေးမှုရောဘတ်မူလာအနေနဲ့လက်ရှိအမျိုးသားထောက်လှမ်းရေးအကြီးအကဲဒန်ကုတ်အမျိုးသားလုံခြုံရေးအေဂျင်စီ NSA ညွှန်ကြားရေးမှူးမိုက်ကယ်ရိုဂျာစ်နဲ့ NSA ဒုတိယညွှန်ကြားရေးမှူးဟောင်းရစ်ချက်လက်ဂက်တို့ကိုမင်းမြန်းစုံစမ်းဖို့ရှိတယ်လို့ရေးပါတယ်။သမ္မတထရန့်ကအမျိုးသားထောက်လှမ်းရေးညွှန်ကြားမှုကုတ်စ်ကိုဖုံးခေါ်ဆိုမှုအဖြစ်တရားဝင်မှတ်တမ်းလုပ်ထားတဲ့ NSA ဒုညွှန်မှုဟောင်းလက်ဂက်ရဲ့ရေးသားချက်ထဲမှာသမ္မတထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစည်မှုမရှိခဲ့ဘူးဆိုတာကိုမစ္စတာကုတ်စ်ဘက်ကလူသိရှင်ကြားပြောဆိုဖို့သမ္မတကပြောခဲ့တယ်ဆိုပြီးဖော်ပြထားတဲ့အကြောင်း Washington Post နဲ့ Wall Street Journal တို့ကရေးသားကြပါတယ်အမျိုးသားလုံခြုံရေးအဖွဲ့ NSA ညွှန်ကြားမှု Michael Rogers ကိုလည်းသမ္မတထရန့်ကအလားတူစကားမျိုးဖုံးခေါ်ပြီးတောင်းဆိုခဲ့တယ်ဆိုလဲ Washington Post သတင်းစာကြီးကရေးသားပါတယ်သမ္မတနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအပြိုင်ကနေတဆင့်သတင်းတွေပေါက်ကြားထွက်လာတာတွေကမအပ်ဆက်တဲ့လက်သင့်ခံနိုင်စရာမရှိတဲ့တရားဥပဒေနဲ့မညီတဲ့လုပ်ရဆိုပြီးသမ္မတရဲ့ကိုပိုင်ရှိနေရဲ့ပြောကိုရမတ်ကိုရိုလိုကပြောဆိုထားပါတယ်ရှင်
ရမုံငွေဘေ့စ်ဘောပွဲကစားဖို့အတွက်အချို့လေ့ကျင့်နေရင်ဗုဒ္ဓဟူးနေ့ကတနက်နေ့ပြစ်ခံလိုက်ရတဲ့အမေရိကန်လွှတ်တော်အမတ်ရဲ့အခြေအနေဟာခွဲစိတ်ကူးသမှုလုပ်ပြီးနောက်ပိုင်းမှာစိုးရိမ်နေရဆဲဖြစ်တာကြောင့်နောက်ထပ်ခွဲစိတ်ကူးသမှုတွေလုပ်ဖို့လိုအပ်တယ်လို့သူတက်ရောက်ကူးသနေတဲ့ဆေးရုံကပြောကြားလိုက်ပါတယ်နှစ်စဉ်ကျင်းပတဲ့ရမုံငွေပွဲအတွက်ဒီမိုကရက်လွှတ်တော်အမတ်တွေနဲ့ကစားဖို့လေ့ကျင့်နေတဲ့ Republican အမတ်တွေကို Rifle ကင်ထားတဲ့တနက်သမားကပြစ်ခတ်ခဲ့တာကြောင့် Louisiana ပြည်နယ်အောက်လွှတ်တော်အမတ် Steve Scalise ဒဏ်ရာရသွားခဲ့တာဖြစ်ပါတယ်။တနက်သမားကတော့ Illinois ပြည်နယ် Belleville မြို့ကအသက်66နှစ်အရွယ် James Hutchinson ဆိုသူဖြစ်ပြီးတော့လွှတ်တော်ရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပြစ်ခတ်ရင်းရတဲ့ဒဏ်ရာတွေနဲ့နောက်ပိုင်းမှာတည်ဆုံသွားခဲ့ပါတယ်။ Washington DC မြို့တော်ရဲ့မြစ်တစ်ဖက်ကန် Virginia ပြည်နယ်တက Alexandria မြို့မှာမနေ့ကျသောဗုဒ္ဓဟူးနေ့ကတနက်သမားရဲ့ပြစ်ခတ်မှုကြောင့်လွတ်တော်ရဲအရာရှိ2ဦးလွတ်တော်ဝန်ထမ်း2ဦးနဲ့မူဝါဒချမှတ်ရေးစည်းရုံးဆွဲဆောင်သူ2ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဒီကနေ့ကျင်းပမဲ့ဘေ့စ်ဘောပွဲကိုသွားပြီးအားပေးခြင်းပေမဲ့လိုအပ်တဲ့လုံခြုံရေးတွေချဖို့အတွက်တော့အချိန်အရန်နည်းနေတယ်လို့အင်ဗီတော်ပြောခွင့်ရရှောင်းစပိုက်ဆာကဗုဒ္ဓဟူးနေ့နောက်ပိုင်းကသတင်းတော်တို့ကိုပြောကြားခဲ့ပါတယ်။သမားထရမ့်နဲ့သမားဂရော်တို့ဟာဗုဒ္ဓဟူးနေ့ညကတော့မစ္စတာဝါရှင်တန်ဆေးရုံကိုသွားပြီးစကလစ်နဲ့မိသားစုကိုရောဒဏ်ရာရထားတဲ့လွတ်တော်လုံခြုံရေးရာရှိဂရင်နာနဲ့သူ့ရဲ့ဇနီးကိုပါသွားပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာ
American Bidang Su, Tom Carolina Pineka, Sikatakuma, Ponchin Chamu, Mishibulo, Sosan Sisi, Turika, Tamajina, Gabidena, Digene, Sikanung, and Yepoman Pian, Lepanivari, Tom Carolina Pineka, Sikantakugo, Menebo Tunin, Hambanga, Sikalade, Gontin, Demotazimboma, Radio, Tati Chamu, Bawin, Pong, Banane, Sure, Suyin, Jene, Anabai Nui Shabu Ketarapsipare, Mix, Memphis, Timobo, Mapon, Banane, Suresu, Yinchaja, Tom Carolina Pine, Wando Sigango, Anabino, Shilling Gabby, Pirazu Pagayo, Dita Sayan, Sungan, Sisi, Turiba, Sisi, Gajarapchipari, Gondin Timobo, Gonditarigo, Anabinuka, Sisi, Vipchit, Lule, Ganjizam, Tapoga, Digini, Jadarine, Sova, Mapiovari, Pomba, Shinane, Lumula, Trimpeke, Tugule, Sisi, Mimiambo, Anabinuka, Tintin Tare, Jampiovari, Mix line ye kongten demo mix Memphis kuro shenlin bi bian lu lai bi phit par de mix Memphis demo bo ga mne bou thu ni nang bai ma sai kan go sai kat la che kan ji zang tak ka chin chaw mu shi ni chaw company go chaung cha kha da phit par de thadin ya ya chin demo bo ga win nan nui a lo go be lu ya che chin shwe piang pe kha de lo le company bet ga pyo so tha ba de shin
Rudin Nangan Lanamu, Mabu Nega, Nasalida, a song to Kumi Long Changa, the song to Yetua has second years, she will, Lana Yetapaga, Tibulabi, Nautale Tatula and I were Shinibare. Milan Jamu Dari, Donzakonyago, same ten Tabi, Edega, second Yagara, two Jama Kudania, Elo Lana Yemeniga, Piavare, Piazoni led to the Sharp Pui Porto, Dawoga, Anabanito, Adika Uzabi, Pidelu led to Gapiavare, Lanamu Napaga, Grandfell Tower, Mabu Rune, Mana, Ayumadek, Chima. ပြီးလောင်ခဲ့တာကြောင့်အိမ်မှာနေထိုင်ကြတဲ့သူတွေအထက်မှာပိတ်မိခဲ့ကြပါတယ်အိမ်မှာအိမ်ကမ်းပေါင်း130ချီပြီးတော့လူ6000လောက်နေထိုင်ကြတာဖြစ်ပါတယ်မိဘကြောင့်လောင်ကျွမ်းခဲ့ရဆိုတာနဲ့အထက်မှာပိတ်မိပြီးတော့ကျန်ခဲ့တဲ့သူတွေကိုရှာဖွေရခါမှာအန်ဒီရဲ့ကင်းဘုတ်အတွက်အဆောင်ဆစ်ဆေးတဲ့သူတွေနဲ့အတူလုံဆောင်နေတယ်လို့လန်ဒန်ရဲတပ်ဖွဲ့ကြီးကဲမိသားတပ်ဖွဲ့ကြီးကဲ ပြီးတော့ဒီနေ့ရက်တစ်ချိန်ထဲမှာပဲအဲ့မှာပိတ်မိနေတဲ့သူတွေကအော်ဟဲ့အကူအညီတောင်းတာတွေလက်ကင်ဖုန်းမှာပါတဲ့မိတွေဖွင့်ပြီးလာခဲ့ဖို့အတွက်ပြတင်းပေါက်ကနေအကူအညီတောင်းတာတွေကိုကြားခဲ့ရတယ်လို့လည်းမျက်မြင်သက်တွေကပြောပါတယ်။တချို့လူတွေကကလင်းငယ်တွေကိုပြတင်းပေါက်မှာခြိထားပြီးတော့တချို့အထက်နိုင်မှနေတဲ့သူတွေကတော့အောက်ကိုခုံချတာကိုတွေ့မြင်ခဲ့ရတယ်လို့မျက်မြင်သက်တွေကပြောပါတယ်
UAE အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသတင်းတွေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အစိုးရစစ်တပ် KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ပဋိပက္ခတွေဖြစ်ပွားရာနေရာကအရက်သားတွေဘေးကင်းလုံခြုံစွာထွက်ခွာလာနိုင်ရေးစီစဉ်ပေးရမယ်လို့ HRW လူ့အခွင့်အရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒါ့အပြင်အဲ့ဒီအရက်သားတွေနဲ့လက်နက်ကိုင်တပ်ဖွဲ့ဝင်တွေကြားမှားယွင်းမှုမရှိအောင်တေးကြားစီစစ်ဖို့လည်းတောင်းဆိုပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့စစ်ဆေးရေးဆောင်ရွက်တာမှာနိုင်ငံတကာဥပဒေနဲ့အညီလိုက်နာဆောင်ရွက်ဖို့နဲ့တနိုင်းမြို့နယ်တွင်းကအရက်သားတွေကိုအကာအကွယ်ပေးဖို့HRW အဖွဲ့ကြီးရဲ့အာရှဆိုင်ရာညွှန်ကြားမှု Brett Adams ကပြောပါတယ်။သူတို့တွေနေအိမ်ကနေဆွန့်ခွာဖို့ညှဉ်းဆန္ဒကြောင့်အဲ့ဒီလူတွေအပေါ်ကျန်းဖက်သမားတွေဒါမှမဟုတ်တခြားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအဖြစ်သတ်မှတ်လို့မရတဲ့အကြောင်း Mr. Adams ကပြောပါတယ်။ဇွန်လဆန်းပိုင်းကကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းမှာအစိုးရစစ်တပ်နဲ့ KIA လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားတာကြောင့်လူတချို့ဒဏ်ရာရပါတယ်။ဒါပေမဲ့လည်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်လဲဆိုတာကိုတော့ HRW အနေနဲ့အသေးအချာအတိမပြုနိုင်ဘူးလို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဇွန်လ9ရက်နေ့မှာတော့တနိုင်းမြို့နယ်အတွင်းတပ်မတော်ရဟတ်ရင်နဲ့စာကျဲချခဲ့တယ်လို့အကူအညီပေးရဖွဲ့တွေကပြောပါတယ်။အဲ့ဒီစာထဲမှာတော့ဇွန်လ15ရက်နောက်ဆုံးထားပြီးပရိပခဖြစ်ပွားရာဒေသတွေကနေအများဆုံးထွက်ခွာဖို့ဒေသခံတွေကိုညွှန်ကြားထားပြီးမထွက်ခွာတဲ့သူတွေကို KIA တပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေအဖြစ်သတ်မှတ်သွားမယ်လို့ဆိုထားပါတယ်။ဒါ့အပြင်မကြာခင်ကာလမှာတပ်မတော်အနေနဲ့နေမြေဒေသရှင်းလင်းမှုတွေလှုပ်ဆောင်သွားမယ်ဆိုပြီးဖော်ပြထားတဲ့အကြောင်းလဲ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
မြောက်ကိုရီးယားကဖန်စီထားပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်တက္ကသိုလ်ကျောင်းသားဝမ်ဘီယာဟာလွတ်လာတဲ့အချိန်ထိမေမျောနေစေဖြစ်ပြီးတော့သူ့ရဲ့ကျန်းမာရေးအခြေအနေကလည်းမေးမြားဖြစ်နေပါတယ်။သူအကျဉ်းထောင်တွင်ရှိစဉ်မှာဘလို့ကြောင့်ဒီလိုအခြေအနေဖြစ်သွားရဲဆိုတာရှင်းရှင်းလင်းလင်းမသိရပဲလွန်ခဲ့တဲ့15လောက်ကအစအစိတ်တင်ဝေနာရခဲ့တဲ့ကောင်ကအိတ်ဆေးပေးခဲ့ပြီးအဲ့နောက်မေမျောရကနေပြန်မကောင်းလာတာဖြစ်တယ်လို့မြောက်ကိုရီးယားတောင်ရှိသူတွေကအမေရိကန်တန်ကူစလဲတွေကိုပြောခဲ့ပါတယ်။အသက်22နှစ်အရွယ်ရှိတဲ့ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားကိုကျန်းမာရေးအခြေအနေကြောင့်မလို့အင်္ဂါနေ့ကလွတ်ပေးခဲ့တာဖြစ်ပြီးတော့အခုခါမှာတော့သူ့မိဘတွေရဲ့အိမ်နာကဆင်ဆနတီဆေးရုံမှာဈေးကူတာမှုပေးနေပါတယ်။သူဟာအချိန်ကြာကြီးသတိမေးမျောနေတဲ့အတွက်အပြည့်အဝပြန်ကောင်းလာဖို့အခွင့်အရေးကတော့အလွန်နည်းတယ်လို့ကျွမ်းကျင်သူဆရာဝန်တွေကပြောပါတယ်ခင်ဗျာ။
ဟောင်ကောင်ကျွန်းမှာ2014ခုနှစ်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေမှာအဓိကပါဝင်ခဲ့သူ၉ဦးရဲ့ရှောက်လဲချက်ပေးရမယ့်ရက်ကိုတရားရုံးကဒီနှစ်စက်တင်ဘာလ19ရက်နေ့အထိရွှေ့ဆိုင်းလိုက်ပါတယ်။ဆန္ဒပြခေါင်းဆောင်တွေတရားရုံးထဲကိုဝင်ရောက်လာချိန်မှာအဝါရောင်ထီးတွေစောင်းထားတဲ့သူတို့ကိုထောက်ခံသူတွေကမဲပေးခွင့်ရခြင်းနဲ့လို့ကြွေးကြော်ခဲ့ကြပါတယ်။ဆန့်ကျင်တဲ့အဖွဲ့လေးတစ်ခုလည်းအဲ့ဒီအချိန်မှာရှိနေခဲ့ပြီးရှက်စရာကောင်းလိုက်တာလို့တံပြန်အော်ဟစ်ခဲ့ကြပါတယ်။ဆန္ဒပြပွဲကိုဦးဆောင်ခဲ့သူတွေထဲဥပဒေပေါမောက်ခဘန်နီထိုင်းလူမှုပေဒါပါမောက်ခချန်ကန်မင်းနဲ့ခရီးယန်တိတ်ခါတော်ရဆရာချူယူမင်းတို့ကိုတော့အများပြည်သူအနှောက်အယှက်ဖြစ်အောင်လှုပ်ဖို့ကြံစီလှုပ်ဆော်မှုနဲ့ပတ်သက်တဲ့အမှု၃ခုနဲ့တရားစွဲဆိုထားတာပါနောက်ထပ်ဆန္ဒပြပွဲကိုခေါင်းဆောင်ခဲ့ကြသူ၆ဦးတို့ကတော့အများပြည်သူအနှောက်အယှက်ဖြစ်စေမှုနဲ့ဆက်ဆက်တဲ့ပြည်မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်ရတာဖြစ်ပါတယ်ရှင
်2016သမရရွေးကောက်ပွဲမှာဩဇာလွှမ်းမိုးဖို့လှုပ်ဆောင်ခဲ့တာကိုတန်ခတ်တဲ့အနေနဲ့ရုရှားနိုင်ငံဘော်ချမှတ်ထားတဲ့အရေးယူမှုတွေကိုပြန်လည်ပြင်ဆင်ချက်အမေရိကန်အထက်လွှတ်တော်ကဗိုလ်ထုနဲ့မှာတခဲနဲ့အတည်ပြုလိုက်ပါတယ်။ဒီသေးတန်ခတ်အရေးယူမှုတွေကိုသမရကရှော့ပေါ်ဆိုင်ငံရုပ်သိမ်းမယ်ဆိုရင်ကွန်ဂရက်လွှတ်တော်ရဲ့တုံ့တမှုကိုခံယူရမယ်လို့လည်းအခုပြင်ဆင်ချက်ထဲမှာဖော်ပြထားပါတယ်။ယူရိုနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်မှုတွေကိုလည်းအလားတူပြင်ဆင်နိုင်ဖို့စဉ်းစားနေကြပြီဖြစ်ပါတယ်။အခုပြင်ဆင်ချက်ဟာရုရှားလက်ရှိစွမ်းအင်စီမံကိန်းတွေပေါ်ချမှတ်ထားတဲ့တန်ခတ်မှုတွေကိုပုံမခိုင်မာစေမှာဖြစ်ပြီးတော့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ကိစ္စ၊စီးရီးယားဆိုရကိုလက်နက်ထောက်ပံ့တဲ့ကိစ္စ၊မယူးဖြောင်းတဲ့စိုက်ဘာလုပ်ရတဲ့ကိစ္စ၊ရုရှားထောက်လှမ်ရေးကာကွယ်ရေးနဲ့လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေပေါ်တန်ခတ်မှုအသစ်တွေချမှတ်လာမှာဖြစ်ပါတယ်ခင်ဗျာ။
ကျောင်းနိုင်ငံအရှေ့ပိုင်းကမူလာတန်းချောင်းတစ်ခုအဝင်မှာပောက်ကွဲမှုဖြစ်တယ်လို့ရဲကပြောဆိုပြီးအသေးအပြောက်ရှိတယ်လို့လည်းသတင်းမြင့်မှာဖော်ပြနေကြပါတယ်။စုံစမ်းစစ်ဆေးနေဆဲဖြစ်ပြီးအသေးအပြောက်နဲ့ထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်လို့ထုတ်ပြန်တာတော့မရှိသေးပါဘူး။လူတွေထိခိုက်နိုင်တယ်လို့နိုင်ငံပိုင်သတင်းမြင့်မှာဖော်ပြနေကြသလိုပောက်ကွဲမှုဖြစ်တဲ့နေရာကဓာတ်ပုံတွေလို့ဆိုတဲ့လူမှုကွန်ရက်ပေါ်ကဓာတ်ပုံတွေမှာတော့ကလေးတွေလူကြီးတွေမြေပေါ်မှာလဲနေကြတာကိုတွေ့ရပြီးတချို့ကသွေးတွေနဲ့ပေးကြံနေပါတယ်။ဂျန်ရှူးပြည်နယ်ဖန်းရှီရမ်းမှာဒီကနေ့ညနေ4နာရီမိနစ်50မှာပောက်ကွဲမှုဖြစ်တာလို့ရဲကပြောဆိုပါတယ်ရှင
်။ဒါသာပြင်းနေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်ထုတ်လွှင့်ပေးမဲ့ထဲမှာတော့ဒီအမေရိကန်ပြည်ထောင်စုအစိုးရရန်ပုံငွေရထားချက်ဖြတ်တောက်လိုက်တဲ့သတင်းနဲ့စပါမယ်။အမေရိကန်ပြည်ထောင်စုရဲ့တန်တပန်ရေးနဲ့နိုင်ငံရခြားထောက်ပံ့တွေအတွက်ရန်ပုံငွေရထားချက်ကိုအကြီးအကျယ်ဖြတ်တောက်လိုက်တဲ့အစိုးရရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီး Rex Tillerson ကလွှတ်တော်နှစ်ရက်ရှိမှောက်မှာဒီသတင်းပတ်အတွင်းရှင်းလင်းခြေပါခဲ့ရပါတယ်။ရန်ပုံငွေတွေကိုလက်တွေ့ကျကျစစ်ဆေးသုံးဆွဲမယ်ဆိုရင်သမ္မတ Trump အစိုးရရဲ့နိုင်ငံသားရေးမူဝါဒရည်မှန်းချက်တွေအားလုံးပြည့်မီအောင်လုပ်နိုင်တယ်လို့ဆိုပါတယ်။လွှတ်တော်မတ်တွေကတော့နိုင်ငံတကာကိုပေးနေတဲ့ဖွံ့ဖြိုးရေးထောက်ပံ့တွေနဲ့တန်တမာဆက်ဆံရေးအပါအဝင်တိမ်မွေ့တဲ့စွမ်းအားအတွက်ရန်ပုံငွေကိုရှော့ချပြီးစည်ရေးအသုံးစရိတ်ကိုတိုးမြှင့်လိုက်တဲ့အစိုးရရဲ့အဆိုပြုချက်ကိုမေးခွန်းထုတ်ခဲ့ကြပါတယ် VOE သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုတော်ခင်ဆိုဝင်းကပြောပြမှာပါရှင
်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာအင်္ဂါနေ့ကအထက်လွှတ်တော်ကြားနာဝင်းနဲ့အောက်လွှတ်တော်မှာတော့မနေ့ကဗုဒ္ဓဟူးနေ့ကထွက်ဆိုခဲ့ပါတယ်နိုင်ငံရေးဝန်ကြီးဌာနနဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အတွက်သမ္မတ Donald Trump ရဲ့2018ခုနှစ်ရာသုံးမှန်းကျင်ငွေစည်းအဆိုပြုချက်ဟာဒီနှစ်2019ခုနှစ်တည်းအစရင်သုံးပုံတစ်ပုံနီးပါးရှော့ချခံရမှာဖြစ်ပါတယ်။ဒီဌာနကြီးနှစ်ခုရဲ့လွန်ခဲ့တဲ့ဆယ်နှစ်ကအသုံးစည်းအထက်60ရာခိုင်နှုန်းတိုးလာခဲ့တာတွေ့ရပြီးတော့ဒီနှစ်2019ခုနှစ်မှာဒေါ်လာ 55.6 ဘီလီယံအထိအများဆုံးစံချိန်တင်အောင်တိုးလာခဲ့တယ်လို့Mr. Tillerson ကထွက်ဆိုလိုက်ပါတယ်
။ Recognizing that this rate of
ရန်ပုံငွေတွေကိုဒီနှုန်းတိုင်းတိုးနေတာဟာရေရှည်ထိန်းထားနိုင်မှာမဟုတ်ဘူးဆိုတာကိုသိတဲ့အတွက်နိုင်ငံသားရေးဌာနရဲ့ပင်မရည်မှန်းချက်တွေကိုမျှတအောင်ချိန်ဆပြီးမှ တမိုင်းတွင်မဲ့ရံမုံငွေချထားရေးအဆင့်တွေနဲ့2018ခုနှစ်ဘန်နာနှစ်ရသုံးမှန်းချေငွေစည်းရုံးကိုအဆိုပြုတာဖြစ်ပါတယ
်တမရထရမ်အစိုးရကနိုင်ငံတကာဖွံ့ဖြိုးမှုအကူအညီတွေနဲ့တန်တမာရေးအသုံးစရိတ်ကို32ရာခိုင်နှုန်းထက်တောက်နေတဲ့တစ်ချိန်ထဲမှာပဲစည်ရေးအသုံးစရိတ်တိုးမြင့်ဖို့အဆိုပြုနေတာဖြစ်ပါတယ်နယူးယောက်ပြည်နယ်ကိုစားပြုဒီမိုကရက်လွှတ်တော်အမတ်အဲလီယက်အန်ဂယ်ကတော့အခုအဆိုပြုတဲ့ဘတ်ဂျက်ရသုံးမှန်းချေငွေစည်းရုံးဟာသူတွေ့ဘူးသမျှထဲမှာဗယံမရာအနိုင်ဆုံးပါပဲလို့အခုလိုမှတ်ချက်ချပါတယ
်ကျွန်တော်တို့အနေနဲ့ဒီအချိန်မှာတန်တမန်ရေးနဲ့ဖွံ့ဖြိုးရေးမှာယင်းနှိမ့်နှံမှုပြက်ကွက်ခဲ့မယ်ဆိုရင်ဒီအဆိုပြုဘတ်ဂျက်ရဲ့အကျိုးဆက်တချို့ကကျွန်တော်တို့ကိုစိုးကျိုးတွေတက်ရောက်နိုင်ပါတယ်ပြိပခါတွေကိုအကာအကွယ်မပေးရင်ကျွန်တော်တို့ကိုရိုက်ခတ်လာမှာဖြစ်တယ်လို့စစ်ပွဲတွေကိုတိုက်ပေးဖို့လိုအပ်နေဦးမှာပါပဲ
အမေရိကန်နိုင်ငံသားရေးဌာနအတွက်အသုံးစီချက်တောက်တဲ့အစုပြုချက်ကြောင့်အန္တရာယ်များတဲ့နေရာတွေမှာရှိတဲ့အမေရိကန်တန်ယုံတွေရဲ့လုံခြုံရေးထိခိုက်နိုင်တယ်လို့ Republican ထက်လွတ်တော်အမတ် Lindsey Graham ကအင်္ဂါနေ့ကထောက်ပြခဲ့တာကို Mr. Engel ကကိုးကားပြောဆိုလိုက်တာဖြစ်ပါတယ်ဒီအနေနဲ့ဂျောင်းပိတ်မိနေသူတွေကိုထောက်ပံ့တာတွေကိုရုတ်သိမ်းလိုက်တာဟာအကြမ်းဖက်သမားတွေအတွက်ဝါရဖြန့်ပေးသလိုမိလောင်ရလေပင့်ဖြစ်နိုင်တယ်လို့အင်္ဂါနေ့ကကြားနာပွဲမှာထက်လွတ်တော်အမတ် Lindsey Graham ကသုံးသပ်လိုက်တာပ
ါ The terrorists love this
အကြမ်းဖက်သမားတွေကကြိုက်တာပါဗျာဆန်းတဲ့အခါနဲ့ပညာရေးအတွက်အမေရိကန်တွေကအကူအညီပေးနေတယ်ဆိုတဲ့အစီအစဉ်တွေကိုအကြမ်းဖက်သမားတွေကမကြိုက်ကြဘူးလေအကြမ်းဖက်သမားတယောက်ရဲ့အမြင်နဲ့ကြည့်မယ်ဆိုရင်တော့ဒါဟာတကယ့်ကိုအကြမ်းဖက်သမားစုဆောင်ရေးအတွက်အသုံးတည့်မဲ့အစီအစဉ်တစ်ခုလို့ပြောရမှာပါပဲ
အမေရိကန်ရဲ့နိုင်ငံသားအတွက်ထောက်ပံ့တွေလျှော့ချခြင်းဟာအမေရိကန်ရဲ့ကမ္ဘာတဝန်းခေါင်းဆောင်မှုပေးနေတဲ့အခမ်းအနားကိုမင်းမိန်စေတယ်လို့လည်းလွှတ်တော်အမတ်တွေကသတိပေးလိုက်ပါတယ်။ဒါပေမဲ့ဒီရံမုံငွေအစ်စ်ဟာအမေရိကန်ရဲ့ရည်မှန်းချက်တွေကိုပြည့်မီအောင်လုပ်နိုင်တဲ့အရေးကြီးဆုံးအချက်မဟုတ်ဘူးလို့ဝန်ကြီးတီလက်ဆန်ကအခုလိုခြေပါပါတယ်
။ Even with reductions in funding
ရံမုံငွေလျှော့ချလိုက်ပေမဲ့လည်းနိုင်ငံတကာဖွံ့ဖြိုးရေးကမ္ဘာတဝန်းကျန်းမာရေးဒီမိုကရေစီရေးကောင်းမွန်တဲ့အုပ်ချုပ်မှုဆိုင်ရာဥဆောင်ဥရပြုတဲ့နေရာနဲ့လူလူချင်းစာနာမှုကြိုးပမ်းချက်တွေမှာကျွန်တော်တို့ကဆက်လက်ပြီးဥဆောင်သွားမှာပဲဖြစ်ပါတယ်
။2018ခုနှစ်အတွက်အဆိုပြုလိုက်တဲ့ရာသုံးမှန်းချေငွေစည်းရန်ပုံငွေဒေါ်လာ39.6ဘီလီယံဟာအမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားနဲ့ပြည်သူဘဏ္ဍာကိုတာဝန်သိစွာပိတ်ကိုင်ဖို့လိုအပ်တဲ့ဆိုတဲ့အချက်ကိုကိုးစားပြုပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်ရှင်။
တော်ခင်ဆိုဝင်ပြပြသွားတာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကို VOE ရဲ့အင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာနားဆင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ Russian ခင်အခုရာသီတွင်းမုတ်တုံမှုနဲ့အတူရန်ကုန်မြို့ပြရေကြီးမှုတွေကြောင့်ရန်ကုန်မြို့ကန်တွေမှာတော်ရည်လာရည်တင်မကပဲနဲ့စားဝတ်နေရေးထိခိုက်မှုတွေပါကြုံတွေ့လာရပါတယ်။ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်ဆင်လိုလိုအဓိကလမ်းမကြီးတွေမျိုးရင်းချက်ကွက်တွေမှာရေလွှမ်းမှုခံရတဲ့ဘီးစိုးကိုဘယ်လိုမျိုးဖြေထုတ်ကောက်ကဲပြင်ဆင်နိုင်မလဲ။လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုသူတွေ VOA ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်မိမိတို့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VUE Facebook Seminar မှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာက burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သွားရှိမှုကိုကြိုဆိုပါရခင
်ဗျာ။ VUE American တန်ရဲ့ထားရိုက်လေးလှိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရဲ့အရှင်ကြောင့်ရခိုင်တန်းရိုးတန်းတစ်လျှောက်မှာဆက်ပြီးတော့မိုးရွာနိုင်ပြီးမြေကြီးကြီးတာတွေကဘာပြူတာတွေလည်းဖြစ်နိုင်တာကြောင့်သတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။ဒီရက်ပိုင်းမှာမိုးနှဲနိုင်ပေမဲ့နောက်ရက်ပိုင်းတွေမှာမိုးကြီးလာနိုင်မယ့်အလားအလာရှိတယ်လို့လည်းပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားပင်လယ်အော်မှာလက်ရှိဖြစ်တည်နေတဲ့မုန်တိုင်းငယ်ရဲ့အရှင်ကြောင့်မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းဒေသတစ်လျှောက်မိုးအားကောင်းခဲ့ပါတယ်။လက်ရှိအခြေအနေအရကတော့ဒီတရက်နှစ်ရက်အတွင်းမှာမိုးအရှိန်အပြော့လာပွဲရှိနေပေမဲ့နောက်ရက်တွေမှာတော့မိုးကောင်းလာနိုင်တာမို့မြေကြီးကြီးတာတွေကမ်းမပြိုတာတွေဖြစ်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးလှထွန်းကပြောပါတယ်
။ အဓိကတော့ဦးကဟိုဒီဒီပေါ့လေဒီဂျွန်လဂျွန်လဟိုနောက်တစ်ခါဒီဇူလိုင်ပေါ့ဇူလိုင်ဆိုရင်ကျွန်တော်တို့ကမိုးလေကာလရောက်ပြီမိုးကာလတဲ့လည်းမိုးများဘူးဂျွန်လထဲမှာလဲဆိုတော့လို့ဦးအဓိကတော့မြေကြီးပေါ့မိုးနဲ့ဆက်ပြီးတော့မြေကြီးပေါ့မြေကြီးတက်လာမယ်အချိန်မျိုးတော့ဒါသတိထားဖို့သူသတိထားဖို့တူတယ်နောက်မိုးများတဲ့နေရာတွေမှာရင်မိုးများလို့ရေနူးနေတဲ့အချိန်မှာထပ်မိုးများရင်တော့မြေပြိုမှုတွေလည်းဒါဆက်ပြီးတော့ဖြစ်လာနိုင်တယ်ဒါအဓိကတော့ဒါတွေသတိထားဖို့
ဘင်္ဂလားပင်လယ်ော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းရဲ့အရှင်ကြောင့်အပြင်မိုးရင်းကာလလေကိုရောက်လာတာမို့ဒီလိုအခြေအနေတွေဇက်တိုက်ဖြစ်နေတာလို့သူကတော့ဆက်ပြောပါတယ်။မိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရကက်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ော်တောင်ပိုင်းတို့မှာမုတ်တုံလေအကောင်းနေတဲ့အတွက်ရန်ကုန်တိုင်းရဲ့ပါဝင်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတော်တော်များများမှာမိုးသည်ထန်စွာဇက်တိုက်ရောသွန်းနိုင်ခြေရှိနေပါတယ်
။ခုလက်ရှိလာမယ့်နှစ်ရက်မှာတော့နေရက်အတွက်ပေါ့ဒီနောက်လာမယ့်ဒီဒီနေ့15ရက်ဆိုတော့ဒီသက်ခွန်တစ်ရက်လောက်မှာတော့ဒါကချင်းပြည်နယ်ပဲလဲဒါမိုးများဖို့ရှိပေါ့နော်သာပြောလို့ဟိုချင်းပြည်နယ်တို့ဘာလို့ကတော့အခုလက်ရှိမှာတော့အရင်ရက်တရလောက်တော့မိုးမရနိုင်တော့ဘူးမုတ်တုံကနှစ်ပိုင်းကွဲနေတာပေါ့နော်ဟိုပဲဒီတောင်ပိုင်းဘက်မှာမုတ်တုံကရော့နေတယ်ဟိုဒီရခိုင်ကမ်းရိုးတန်းဘက်မှာတော့မုတ်တုံကအားကောင်းနေတယ်ဒီလိုမျိုးလေးတွေရှိတော့လာမယ့်နှစ်ရက်အဲ့ဒီ78လောက်မှာတော့ဒီရန်ကုန်တို့ရာဝတီတို့ကတော့ဒါဒီမိုးများမဲ့လာလာတော့တိတ်မတွေ့ရဘူးပေါ့နော်အဲ့တော့လက်ရှိမှာတော့ဒီမုတ်တုံကရခိုင်ဘက်မှာပဲဒီလက်ရှိမှာတော့ကောင်းနေတယ်ဆိုတော့မကွေးတူတိုင်းတို့ဘာလို့ကတော့နည်းနည်းလေးကျော့သွားဘူးအလားလာရှိတယ်ပေါ့နော်
မိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်တွေအရကတော့မြို့ဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာရံဖန်ရခိုင်မိုးတက်လေပြင်းများကျရောက်ပြီးလှိုင်းကြီးနိုင်တယ်လို့ထုတ်ပြန်ထားပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ော်တောင်ပိုင်းတို့မှာမုတ်တုံလေအားအနည်းငယ်မှအသင့်တင့်ရှိနေပြီးကြံဘင်္ဂလားပင်လယ်ော်မှာမုတ်တုံလေအားကောင်းနေတာမို့စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးတနင်္လာရီတိုင်းဒေသကြီးတို့မှာနေရာကျကျနေပြီးတော့မန္တလေးတိုင်းဒေသကြီးနဲ့ကယားပြည်နယ်တို့မှာနေရာစိစိစကိုင်းတိုင်းဒေသကြီးအထက်ပိုင်းပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထချုံရွာနိုင်ပါတယ်ရခိုင်ပြည်နယ်မှာတော့ဒေသအလိုက်နေပြည်တော်နဲ့ပဲခူးတိုင်းဒေသကြီးတို့မှာတော့နေရာကွက်ပြီးမိုးကြီးနိုင်တယ်လို့ထုတ်ပြန်ကြေညာထားပါတယ်လက်ရှိမှာကိုပဲရခိုင်ပြည်နယ်နဲ့မကွေးတိုင်းတို့တွေမှာမိုးသီးထန်စွာရွာသွန်းမှုတွေကြောင့်ရေကြီးရေရှမ်းနေတာတွေဖြစ်ပေါ်နေပါတယ်။အိမ်တွေရေရှမ်းတာအပြင်တံတားတွေပါမျောပါနေလို့လမ်းပန်းဆက်သွယ်ရေးခက်ခဲနေရပါတယ်ရှင်
။မမေကတင်ပြသွားတဲ့မုန်တိုင်းငယ်ရဲ့အခြေအနေကနေခုတခါတော့နေရပြန်ဖို့စီစဉ်နေကြတဲ့ကရင်စစ်ဘေးရှောင်ဒုက္ခသည်တွေဘက်ကိုလည်းကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဣတုဒစခန်းကကရင်စစ်ဘေးရှောင်ဒုက္ခသည်တို့ပြည်တွင်းပြန်ဖို့စီစဉ်နေကြတာပါ။အိနာစု20လောက်နေရရင်ပြန်ဖို့အတွက်ကရင်အမျိုးသမီးအစည်းအရုံးတာဝန်ရှိသူတွေကဝိုင်းဝန်းအကူအညီပေးနေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တစ်ဖက်မှာလည်းစစ်ရှောင်ဒုက္ခသည်တွေအခြေချမဲ့ဒေသမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေပြီးပြီးပြင်းပြင်းမရှိသေးဘူးလို့လည်း KWO အဖွဲ့ကပြောနေတဲ့အကြောင်းဆက်သွယ်ဆောင်ရွက်ထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်ဖားပုံခရိုင်ဤသူသားဆစ်ဆောင်စခန်းလေအင်အောင်စု20ကျော်ဟာမိမိအစီအစဉ်နဲ့နေရရင်းကိုပြန်ဖို့စီစဉ်နေတယ်လို့ဤသူသားဆစ်ဆောင်စခန်းတာဝန်ခံစောပူလူကအခုလို့ပြောပါတယ
်သူတို့ကဘုရားတအိပ်ကြီးကျေကျွာအဲ့လိုပြန်တယ်နင်သူတို့ကိုတူကိုထားနေနေပေါ့သူတို့ကတော့သူပြန်တယ်နင်အကြီးအကောင်ဆက်ဆက်ပူပူလို့ရှိသူပြန်ကျွန်တော်တို့ခမလာပြန်ကျော်တယ်ပြန်လာပြီးတောင်းလို့တည်းနေပဲပေါ့တောင်းလို့မြို့နယ်တောင်းခရိုင်
ဒီလိုနေရပြန်ဒုက္ခတွေထဲကဒုက္ခကြတွေနဲ့မိခင်ကလေးငယ်တွေအတွက်ကရင်မျိုးသမီးစီယုံကတာဝန်ရှိသူတွေကနေဝိုင်းဝန်းကူညီပံ့ပိုးပေးနေတယ်လို့ KWO သွဲဘက်တွင်မှုနော်စစ်စစ်ဟဲကပြောပါတယ
် KWO ကဝိုင်းဝန်းကူညီပေးတာတဲ့အခုလောလောဆယ်မှာကျမတို့ဟိုစခန်းထဲမှာအဲ့မှာကျမတို့စည်ရင်းတွေတောက်ခံတယ်လူဦးရေတနည်းအားလောက်ပြန်မလဲဆိုတာစည်ရင်းတွေတောက်ခံတယ်ကျန်တဲ့လူတွေထဲမှာဒေါက်တာတွေရှိလားအမိခင်နဲ့ကလေးငယ်တွေရှိလားအမိခင်နဲ့ကလေးငယ်တွေဒေါက်တာတွေကိုကျွန်တော်ကကူညီတန်ဖိုးပေးတယ
်စခန်းနေဒုက္ခတွေတချို့နေရပြန်ခြင်းတဲ့အကြောင်းရင်းကိုတော့နော်စစ်စစ်ဟဲကအခုလိုဆက်ပြောပါတယ
်ဒါဖြစ်လို့ဆိုတော့ဤသူချမှာလည်းသူတို့ဆက်နေလို့ရှိရင်သူတို့အတွက်စာဝတ်ညီကြီးကသူတို့အတွက်မှာအခက်အခဲရှိတယ်လေဒါဖြစ်လို့လည်းဆိုတော့အရင်တော့က
ที่เสียกุญแจยิ่งสานาจะขายกุญแจอะคู่อาตุรมกุญแจออกก็ล่าสุดเลยตัวอาสาต้องเดินย้อนอะไรด้วยตัวอาศัยเดียวมั่วอาศัยสินชาลาที่เราบอกได้ช่วยด้วยสักครั้งนี้ตัวก็เดินเรื่องนี้เนี่ยมาตีเงินดีเลยในงานยี่ชินนี่เจ้าเนี่ยยิ่งกูอารมณ์เปลี่ยนบุ้มพินัยดีกูลูกสักครั้งก็มาตีเว้นตัวพี่จะอุญญาเทียกับเปล่าเลย
กูแล้วเสร็จแล้วก็มาเปลี่ยนดีบุ๋นอ๋อที่จูบีรับเปลี่ยนช่วยโน้ยมูเรชี่เดียบาร์โน่ชี่เดียอาเทียจะมาเปลี่ยนดีบุ๋นอ๋อที่โน้ยเอลูยองเลยด่ะเลชี่เนี่ยยิ่งกูเปลี่ยนรู้เรื่องตัวเรื่องตัวรู้ที่ได้มาเปลี่ยนเลยสุดท้ายลูกสาวผู้กูยี่ปีพ่อซีดเนี่ยเชื่อปีท่าเรื่องสูบีแม่ที่ยามูอันนี้นี่เดี๋ยวลูกเกิดบลูตัวเป็ดวิมูน้องซีซีเฮกับเปล่าเลย
อ่ะคุณลองเสร็จแล้วจ้าโรคเดียบัวเราที่ดีสีเนี่ยชาสีดีโอเพสซีเนี่ยเราเซมิเราเซมิเนี่ยตัวเปียโมตัวเยาว์ลงชมบัวเดียกันเราที่ดีเราที่ดีนะเบ็ดจะเป็นเนี่ยแต่ที่ยามูเราไม่ใช่เดียบัว
เลยสิอีดูการเสียงตัวก็เด็กกันด้วยมาเสียงอุ้ยต้องทำนิบาสินิบี เกี่ยนยูเนี่ยมีมาทำอะไรด้วยจ้าเสียงเต็มมาแค่ไหนเช่นเดียวทั้งกูอยากกู้จากคนคนนี้ก็สาบีรอโอ้ยสุขความทับยินในใจอยากดูเลยวะ
เกี่ยนยูเนี่ยมีมาสุยาหรือพี่ข้าจะเสียยี่ตัวตุ้งยี่เชียยาชีวีน่าไปนี่ยังยิ้มแย้มบุ๊ทายอันนั้นไปนี่กันเลยที่อาเป้หูดูสีลานี่เดี๋ยวลูกยามันงานวิจารณ์เลยเชี่ยชาในไทยรู้เรื่องตัวข้าเตือนเรื่องโบราณเต็มใจลาภมุ่งเจ้าไทยมีมาในงานสาวงสีดูดเนี่ยยูเอ็นไอซีอารูปูวังบีลูกสังเขปเป็นแม่เลยตัวข้าเตือนเนี่ยยับยั้งยี่กองเทมพอนายดีบ้าบุอันนั้นดูนี่บุ๋มพังดีเช่นเนี่ยในสัตย์ที่ได้ตั้งยินดาพุ่งผิวตัวเตยล
ပါတယ်မြန်မာဆိုရနဲ့ကရင်ယူကရင်မျိုးသားစည်းရုံးတို့ကြားနှစ်ပေါင်း60ကျော်စည်ရဲတဲမှာလာခဲ့မှုကြောင့်စစ်တန်ကလည်းထွက်ပြေးသွားသူဒုက္ခသည်ဥယျာတသိန်းကျော်ဟာထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခသည်စခန်း9ခုနဲ့စစ်ဆောင် IDB စခန်းကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်ဗီအိုရဲ့နေ့စဉ်တီဗီအစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စဉ်ကန္တာတွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်
အခုကြာသပတေးနေ့ညနေပိုင်းရဲ့သတင်းအချင်းချုပ်ကိုတော့မတ်သိမ်ကြီးထိုက်ကကြေညာပေးပါဦးမယ်ရှင်။ ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ရဲ့လှုပ်ရလွှမ်းမိုးခဲ့သလားဆိုတာစစ်ဆေးနေတဲ့အထူးစုံစမ်းရှင်းမှုအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုလည်းစုံစမ်းသွားဖို့ရှိနေပါတယ်။ ဒီဆောင်စစ်ဆေးမှုတွေနဲ့ပတ်သက်နေသူတွေကိုမေးမြန်းကိုးကားရေးသားခဲ့ကြတဲ့ဝါရှင်တန်ပို့စ်နယူးယောက်တိုင်းရဲ့ဝေါ်စထရီးတ်ချန်နယ်ရဲ့သတင်းတွေမှာသမ္မတထရန့်ကိုပါစုံစမ်းစစ်ဆေးပွဲရှိတဲ့အခြေအနေတွေရေးသားထားကြတာပါ။သတင်းတွေထဲမှာတော့အထူးစုံစမ်းရေးမှုရောဘတ်မူလာအနေနဲ့လက်ရှိမြို့သားထောက်လိုက်ရေးအခြေအနေကဒန်ကုတ်အမျိုးသားလုံခြုံရေးအေဂျင်စီ NSA ဒုတိယညွှန်ကြားမှုဟောင်ရစ်ချက်လက်ကတ်တို့ကိုမေးမြန်းဆောင်ရွက်မှုရှိတယ်လို့ရေးသားကြပါတယ်။ရန်ပုံငွေဘေးစောပွဲကစားဖို့အတွက်အချို့လေ့ကျင့်နေရင်ဗုဒ္ဓဟူးနေ့ကတနက်နေ့ပြစ်ခံလိုက်ရတဲ့အမေရိကန်လွှတ်တော်အမတ်ရဲ့အခြေအနေဟာခွဲစိတ်ကူတာမှုလုပ်ပြီးတဲ့နောက်မှာစိုးရိမ်နေရစေဖြစ်တာကြောင့်နောက်ထပ်ခွဲစိတ်ကူတာမှုတွေလုပ်ဖို့လိုအပ်တယ်လို့တက်ရောက်ကူတာနေတဲ့ CEO က
င်ဆန်ဆိုသူဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပုံထုံးနေက24တက်အဆောင်တစ်ခုမိလောင်ကျွမ်းခဲ့တာကြောင့်တည်ဆုံးသူအရေအတွက်ဟာ18ယောက်ထိရှိခဲ့တယ်လို့လန်ဒန်ရဲတပ်ဖွဲ့ကအတည်ပြုပြောဆိုလိုက်ပြီးတော့တည်ဆုံးသူအရေအတွက်ကထပ်ပြီးတော့တိုးလာနိုင်ပွဲရှိနေပါတယ်ရှင်
။ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကြေညာပေးသွားတာပါ။ဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကိုဖွေးရွေးမြန်မာပိုင်းအစည်းအဝေး Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်။နောက်နှစ်နာရီအကြာည9နာရီထုတ်လွှင့်မယ့်အစည်းအဝေးကိုတော့ line to meter 2532.50 နဲ့ line lat meter 190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.